မင်္ဂလာပါအစိုးရသည့်လက်ထက်ရောက်တော်မယ့်အခါမြမပညာရေးအသစ်ကိုပြည်သူတွေမျှော်ကြပါတယ်ပြည်သူတွေကပြည်သူပဲလို့ဆိုရမယ်ပညာရေးဝန်ထမ်းဆရာမတွေကလည်းမျှော်ကြမှာပါပဲမျှော်ကြမှာပေါ့လက်ရှိပညာရေးဝန်ထမ်းဘဝကဝန်ထမ်းတော်တော်များများအတွေ့ပြောစရာမှမကောင်းတာအခြေခံပညာရေးကဆရာမတွေမပြောနဲ့တက္ကသိုလ်ကပါမောက္ခဆရာမတွေဘဝကလည်းရွှေချောင်းပြောင်ဝမ်းခေါင်ကောင်းပဲဟာ2015ဒီဇင်ဘာလတည်းမှာထွက်လာတဲ့ဒေါက်တာရွှေရဲ့တက္ကသိုလ်ခီးသည်စာအုပ်ဟာအစိုးရဟောင်းလက်ထက်တက္ကသိုလ်ဆရာဘဝရဲ့ပကတိရုပ်တွင်ထင်ဟပ်နေတဲ့လက်ရာတစ်ခုပါအခုအချိန်မှာအငိမ့်စားယူပြီးတရုတ်ပြည်တက္ကသိုလ်တခုမှာအဲ့ပေါမောက်ခတာဝန်ယူနေတဲ့ဒေါက်တာရွှေဆိုတာအလုတ်အင်မတန်ကြိုးစားတဲ့မြမစားပေါမောက်ခတူပါတက္ကသိုလ်ဆရာမဖြစ်စကနေပြီးအငိမ့်စားယူတဲ့အထိတက္ကသိုလ်မြမစားဌာနတာဝန်တွေကိုကြေကုံအောင်ထမ်းခဲ့ပါတယ်ဒါပေမဲ့ဆရာမရဲ့တက္ကသိုလ်ဆရာဘဝကအများကြီးတူပါပဲမဖြောင့်ပြူးခဲ့ပါဘူးသိတဲ့အတိုင်းမြမတက္ကသိုလ်ဆရာဘဝဆိုတာဝေးဝေးလည်လည်ဥရောပတို့အမေရိကတို့လိုတက္ကသိုလ်ရီနဲ့ရှင်းဖို့မပြောနဲ့အရှိတောင်အာရှနိုင်ငံတက္ကသိုလ်ဆရာတွေရဲ့ဘဝနဲ့ကိုအခြေခံကအစတူတာမဟုတ်ပါဘူးထိုင်းတို့မလေးရှားတို့လိုနိုင်ငံမှာကတက္ကသိုလ်ဆရာဖြစ်တဲ့ဆိုတက္ကသိုလ်တခုခုမှာအထိုင်ချပြီးအလုပ်လုပ်ရတာကိုဋ္ဌာနကိုတက္ကသိုလ်အဆင့်မြင့်လာဖို့ကိုပဲအာယုံထားပြီးအလုပ်လုပ်ကြရတာဘဲတော်ဘဲတောင်ဘဲချောင်းဘဲအရက်ကိုမှကိုသဘောဆန္ဒမပါပဲပြောင်းစရာလိုတာမဟုတ်ပါဘူးတခြားတက္ကသိုလ်မှာကိုအတွက်ပိုးပြီးရေကြီးမြတ်ပြီလို့ယူဆမှကိုယ်သဘောနဲ့ကိုရှောက်ယူပြီးပြောင်းရွှေ့ရတာပါသူများနိုင်ငံမှာကတက္ကသိုလ်ဆရာဆိုရာကိုကျမကိုဖန်တီးနိုင်ခွင့်နဲ့မြန်မာတက္ကသိုလ်ဆရာဆိုရာကစစ်တူရင်ကစားတဲ့ခုံမော်ကနေရုပ်ကလေးတွေဗဟုချုပ်ကိမ်းမှုကကြက်ထားတော့ထာယာနေဆရာတော့တက္ကသိုလ်ဌာနတစ်ခုထဲမှာအစင်နေပြီးဌာနကောင်းကျိုးတက္ကသိုလ်ကောင်းကျိုးလှုပ်ချင်အောင်တော့လုံနိုင်တဲ့အခွင့်အလမ်းမရှိပါဘူးအာဏာပိုင်တွေကအမိန့်ချပလားဆိုမှဖြင့်ကျောင်းတစ်ကျောင်းကတစ်ကျောင်းပြေးလိုက်လွှားလိုက်ပြောင်းလိုက်ရွှေ့လိုက်အလွန်ပင်ပန်းစင်းရဲလှပါတယ်ဒေါက်တာရွှေရွှေကဒီဘဝကိုပန်းပန်ဖြတ်တန်းခဲ့သူပါ1980က2014 34နှစ်ကြာအမှုတန်းသက်အတွင်ဆရာမပြောင်းရွှေ့အမှုထမ်းခဲ့ရတဲ့အကြောင်းတွေကိုကြည်ပါဦးပထမမန္တလေးတက္ကသိုလ်ရတနာဘုံမိနေမီနောက်မန္တလေးတက္ကသိုလ်တောင်ကြီးတက္ကသိုလ်မန္တလေးအဝေးသင်းတက္ကသိုလ်ပင်လုံတက္ကသိုလ်မန္တလေးနိုင်ငံခြားဘာသာတက္ကသိုလ်မိထီလာတက္ကသိုလ်မန္တလေးတက္ကသိုလ်သီထားတွက်ကြည့်မိသလောက်ဆို၈နေရာဒီကြားတဲ့ဘာရကူချမ်းပြူရပေါင်ကြီးတင်နန်းတဲရဆိုတာတွေကရှိသေးတယ်ထိုင်းတို့မလေးရှားတို့တက္ကသိုလ်ဆရာတွေကနိုင်ငံတကာဆွေးနွေးပွဲတွေမှာသုတေသနစာတမ်းတွေတစောင်ပြီးတစောင်ဖတ်နေချိန်မှာမြန်မာတက္ကသိုလ်ဆရာမတွေကပြောင်းကြရွှေ့ကြကိုရောက်ရာရက်မှာကြောခင်းစရာရှာကြရောက်ရာရက်နဲ့ရွာမှာအထာကြအောင်အထုတ်ကြနဲ့အချိန်တွေကုန်နေကြတဲ့မြင်ကွင်းကဖြင့်ဆရာမစာအုပ်ဖတ်ရင်အာယုံထဲမှာထင်းငနေကွင်းငနေကွက်ငနေပါပဲဒီကြားတဲ့တက္ကသိုလ်တွေတခုပြီးတခုဖွင့်တာဖွင့်လာတာတက္ကသိုလ်တော်တော်များများဖွင့်နေအခါဘာမှကြိုးတင်စီမံထားပုံမရပါဘူးညစိတ်ကူးရနေအမိန့်ချလုခဲ့ကြလေသလားမသိပါဘူးဒေါက်တာရွှေပင်လုံတက္ကသိုလ်ရောက်သွားတဲ့အခါနေစရာအိမ်ရှိတာမဟုတ်ပါဘူးပါမောက်ခချုပ်ကရက်ွက်ကောင်းစီဥက္ကဋ္ဌအိမ်မှာဒေါက်တာရွှေနဲ့တကွတော့ဆရာမ20ကျော်ကကျောင်းကငှားပေးတဲ့အိမ်တအိမ်မှာဖြစ်တယ်လို့နေကြရတာပါရောက်သွားတဲ့အချိန်ကဒီဇင်ဘာလရှမ်းပြည်ဆောင်နဲ့ထိတ်တိုက်တိုးကြရတဲ့ဆရာမတွေအရေးတွေးတာကြည့်ကြပါတော့ဒါနဲ့2003ခုပြည်တော်စုနေကြီးမှာပင်လုံတက္ကသိုလ်ဖွင့်နေဆိုပါတော့မဖွင့်ခင်ဆရာမတွေအလုများသွားခဲ့ပုံဆရာမပြောပြထားတာကမှတ်လောက်သားလောက်ပါပဲနိုင်ငံတော်အကြီးအကဲတွေသစ်ပင်ဆိုင်ဖို့အတွက်အပင်ပေါက်တွေတောင်ကြီးအထိသွားရောက်ဝယ်ယူရပါတယ်ရေလောင်းဖို့ရေခရမြေကော်ဖို့ခေါ်ပြားတွေကိုရွှေခရရွှေခေါ်ပြားဖြစ်ရေးအတွက်ရွှေမြင်းတုတ်ဖို့လိုလာပါတယ်ပင်လုံးမှာရွှေမင်းငွေမင်းဆေးရည်မရှိလို့ဆရာကြီးကိုယ်တိုင်မာစတာချစ်နဲ့တောင်ကြီးတက်ပြီးရွှေမင်းငွေမင်းဝယ်ခဲ့ရတာဖက်ဖက်မော်လို့အဲ့ဒီလိုဆရာမကပြောပါတယ်တက္ကသိုလ်ဆရာမတွေပညာရေးအတွက်ကုန်ရမယ့်အချိန်ကုန်ရမယ့်လုံအားအာနာပိုင်းတွေနှလုံးစိတ်ဝမ်းချမ်းမြေ့ရေးအတွက်ဖြုံးတီးပြစ်ခဲ့ရတာဘယ်လောက်များမယ်ဆိုတာမမှန်းတဲ့မဆတဲ့အောင်ပါပဲဒီလိုဒုက္ခတုခအနန္တနဲ့နဖန်းလုံးနေရတဲ့တက္ကသိုလ်ဆရာမတွေကိုထပ်ပြီးဖိတာထောင်းတာ စာပေးစာယူသင်တန်းတွေရေးပါမှန်ကန်သောအရေးချင်းကိုသတ်မှတ်ပေးနိုင်အောင်စစ်မှန်သောစာမှုပွဲလုပ်ဖို့ဆိုတာဖြစ်ကိုမဖြစ်နိုင်တဲ့အနေထားပါအဝေးတင်ပွဲယူသူတွေခင်ဗျာလေးမသက်သာအဝေးတင်သူတွေကိုကျူရှင်ပေးတဲ့ဆရာများကလွဲလို့တခေပုံမှန်အလုပ်လုပ်ချင်တဲ့ဆရာဆရာမတွေအတွက်လည်းဒုက္ခရောက်ရတဲ့စနစ်ကြီးပါတခါမှတော့ပြဿနာတက်ခဲ့ပါတဲ့ပြဿနာအစဝင်းကြီးကလို့ဆိုရမှာပါအဝေးတင်ပညာရေးကိုအရေးချင်းမြင်ရမယ်အမှန်တိုင်းလို့အောင်ချက်နေကျင်နေပါစေဆိုတာနဲ့အမှန်တကယ်စစ်ဆေးကြပါရောအဲ့ဒီမှာအောင်ချက်ရနှုံးကအတော့ကိုကြာသွားပါတဲ့ဒီမှာတင်ဝင်းကြီးရွှေစိတ်တော်ညိုအလိုတော်မကြဖြစ်ပါတဲ့ဆရာမအပါအဝင်ဆရာအများထူးချေလွာတင်ကြရတယ်လို့ဆိုပါတယ်ဒီလိုကို့အမိန်ကိုတောင်လေးစားရမှန်းမသိတဲ့ဝင်းကြီးဆိုသူတွေလက်အောက်မှာအလုလုခဲ့ရတဲ့ပညာရေးဝန်ထမ်းတွေကိုစိတ်နှစ်ပါးချမ်းသာခွင့်ဘယ်မှာရနိုင်ပါမလဲဆရာမဒေါက်တာရွှေရွှေစာအုပ်ကပါပါလေးပါ1985ခုတက္ကသိုလ်ဝင်စာမွေးဝဲအောင်ချိန်ကစပြီး2014အငိမ့်စာယူချိန်အထိနှစ်40နီးနီးကာလကိုရေးထားတာစာမျက်နှာက96မျက်နှာတည်းပါပါပါလေးပေမဲ့တက္ကသိုလ်ဆရာမတဦးရဲ့ရင်ထဲကအသံတွေကိုအတော်ပီပီတတကြီးကြီးမြားမြားကြားနိုင်ပါတယ်တက္ကသိုလ်ဆရာရေဘဝနိုင်ငံရေးကြားတက္ကသိုလ်များအောက်မနှိမ်ကြအောင်စူးစမ်းကြဖို့လူသေးကြောင်နှိုးဆော်နေတယ်လို့ပါပဲရှင်စားပြီးမြင့်ပြီးလူမျိုးတင်ပါစေ